Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်မေလ26ရက်အင်္ဂါနေ့ညနေခင်း6နာရီခွဲကနေ9နာရီအစီအစဉ်တွေကိုလိုင်းတိုမီတာ7925ရိုးအနေနဲ့ထုတ်လွှင့်နေပါပြီ။ကျွန်မနန်းလာဝါဒီကနေ့အစီအစဉ်တွေကိုတောင်းယူတင်ဆက်သွားမှာပါ
။မင်္ဂလာပါရှင်ကျွန်မခင်မြူခွေးပါ။ထိုင်းနဲ့မေရှားနယ်စပ်ကလူကုန်ကူးသူတွေအသုံးပြုခဲ့တဲ့စကန်တခုထဲမှာလူသေအလောင်း100ကျော်ကိုရှာတွေ့ခဲ့ပြီးတဲ့နောက်စစ်ဆေးမှုတွေလုပ်ဖို့အတွက်စတင်တူဖော်နေတဲ့အကြောင်းမလေးရှားရဲရှားရှိတွေကပြောပါရယ်။အီရတ်နိုင်ငံအနောက်ပိုင်းအန်ဘာပြည်နယ်ကို IS စစ်သွေးကြွတွေလက်ထဲကနေပြန်ပြီးသိမ်းယူနိုင်ဖို့စစ်စီရင်စတင်နေပြီလို့အီရတ်ဆိုရကပြောပါရယ်။တခါအိန္ဒိယနိုင်ငံမှာတော့အပူလိုက်ကြရောက်တဲ့အတွက်လူ900ကျော်သေဆုံးခဲ့ရတာပါပဲ။ဒီလိုမျိုးထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုပေါင်လွင်ဦးနဲ့အထူးပြောပြပါမယ်ရှင်
။ကောင်းပါပြီ။မလေးရှားနိုင်ငံအတွင်းလုံလုံနိုင်ငံနေကြတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေလုံခြုံရေးအထူးသတိထားကြဖို့မလေးရှားနိုင်ငံဆိုင်ရာမြန်မာတန်ရုံဖက်ကတတိပေးအကြောင်းကြားလိုက်ပါတယ
်။ဟုတ်ပါတယ်မြန်မာတွေကိုသူကတူးချင်းမသွားပါနဲ့ဗော။အုပ်စုလိုက်သွားပါဗော။နောက်အချိန်မတော်မသွားဖို့တို့ပရိနည်းသွားလာဖို့တို့
မလေးရှားကအလုပ်သမားအဖွဲ့အစည်းကပြောတော်တာပါရှင်။အပြည့်အစုံကိုသတင်းတွေအပြီးမှတင်ပြပေးမှာပါ။ကြာအပြင်လက်ဗရန်မြို့မှာဖမ်းဆီးခံထိမ့်သိမ်းခံထားရတဲ့အကြောင်းသားတွေကိုဒီကနေ့ရုံထုတ်လာချိန်မှာရုံရင်ဆန်ခတ်မှုတွေဘာကြောင့်ဖြစ်သွားတာပါလဲ။တိုင်းရင်းသားဒေသတွေမှာပြည်ထောင်စုပါတီဆိုပြီးပါတီကြီးတချို့ကနေမဲဆွယ်စည်းရုံးနေမှုကိုညင်အောင်တိုင်းရင်းသားများပါတီဖက်ဒရေးရှင်းအဖွဲ့တွေကဘလို့တုံ့ပြန်ကြပါသလဲဒီလိုသတင်းတွေကိုနောက်ပိုင်းမှာတင်ပြသွားဖို့ရှိပါတယ်ခုရင်ဆုံးတော့အင်္ဂါနေ့ထိတ်တန့်ရောက်သတင်းတွေကိုမှခင်ဖြူထွေးနဲ့ကိုအောင်လွင်ဦးတို့ကပြောပြပေးကြပါအောင်ရှင
်ထိုင်းနိုင်ငံနဲ့ကယ်လီယံမလေးရှားနယ်စပ်မှာလူကုန်ကူးသူတွေအသုံးပြုခဲ့တဲ့တောအုပ်စခန်းတစ်ခုထဲမှာတော့ဆွေးမြေ့နေပြီဖြစ်တဲ့လူသေအလောင်း139လောင်းကိုမလေးရှားအာဏာပိုင်တွေကရှာတွေ့ခဲ့ပြီးတဲ့နောက်မှာမင်းကတနေ့လာနေပါပဲထူဖော်မှုတွေကိုလည်းစားလုပ်ခဲ့တယ်လို့မလေးရှားရဲရရှိတွေကပြောပါရယ်။ကျွန်းချန်တဲ့အလောင်းတွေကိုအဖြူရောင်အိတ်တွေကိုထည့်ပြီးတော့မလေးရှားနဲ့ထိုင်းနယ်စပ်ကဝိုင်ကယ်လီယံမြို့ကိုတည်ယူခဲ့ကြတာပါ။ဒီလူတွေဘာကြောင့်အဲ့ဒီနေရာမှာတည်ခဲ့ကြတယ်ဆိုတာကိုမသိရသလိုယောဂဗေဒပညာရှင်တွေနဲ့အလောင်းတွေကိုစစ်ဆေးသွားမယ့်အကြောင်းပန်တန်ဘယ်ဆာမြို့ကရဲချုပ်ရီဇာနီချီအစ်မေကပြောပါရယ်။မလေးရှားနိုင်ငံမြောက်ပိုင်းဖာလစ်ဒေသမှာအခုလိုမျိုးလူသေးအလောင်းတွေရှာတွေ့ခဲ့တယ်လို့မျိုးပဲဒီလစော်ပိုင်းတုန်းကလည်းထိုင်းနိုင်ငံဘက်ချန်နယ်စပ်မှာလူသေးအလောင်းဒါဇင်နဲ့ချီမြုပ်နှံထားတာကိုရှာတွေ့ခဲ့တာပါအခုလိုမျိုးတွေ့ရှိမှုတွေကြောင့်မရေမတွက်နိုင်တဲ့လူတွေစီကနေငွေအထင်းယူပြီးတော့လူမကိုကူးခဲ့ကြသူတွေတောထဲမှာလှုပ်ရှားသွားလာခဲ့တဲ့နေရာတွေကိုလည်းရှာဖွေတွေ့ရှိခဲ့တာပါလူမကိုကူးခံရသူအများစုဟာဆင်းရဲတဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကဖြစ်ကြပြီးတော့ဒီမလေးရှားလိုမျိုးစီးပွားရေးအခွင့်အလမ်းပိုပြီးတဲ့ကောင်းတဲ့နေရာတွေမှာအလုံးလုံးကန်ခွင့်နဲ့နေထိုင်ခွင့်တွေရကြဖို့အတွက်စူးစမ်းကြသူတွေပဲဖြစ်ပါရဲ့ရှင်
။ရှစ်တောင်အရှတီသာပင်လယ်မြေမှာလူမောင်ခုကူးသူတွေစွန့်ပစ်တာခံကြရတဲ့ရွှေပြောင်းဝင်ရောက်သူတွေကိုရှာဖွေဖို့အမေရိကန်ပြည်ထောင်စုကကင်းထောက်လေယာဉ်နဲ့စတင်ကူညီနေပါပြီ။ပင်လယ်မြေမှာကင်းထောက်တဲ့အစီအစဉ်တွေကိုမလေးရှားနောက်ဘက်ကမ်းလွန်ဒေသမှာတနင်္ဂနွေနေ့ကစတင်ခဲ့တာလို့လည်းထိုင်းနိုင်ငံမှာရှိတဲ့အမေရိကန်တန်ယုံက VOE ကိုပြောဆိုခဲ့တာပါ။ကင်းထောက်လေရင်ပြန်တက်မှုနဲ့ပတ်သက်တဲ့အသေးစိတ်ကိုတော့တန်ယုံကမပြောပေမဲ့ဒေသရင်းအစိုးရတွေနဲ့ညှိနှိုင်းဆောင်ရွက်ခဲ့တာလို့ပြောပါတယ်ဒီတော့တွင်ကပ်ပလီပင်လယ်ပြင်ထဲမှာမျောနေကြတဲ့လေစီပြေဒုက္ခသည်တွေကိုထိုင်းစစ်တပ်ကင်းလက်လေရင်နေနဲ့ရှာဖွေရေးလုပ်ငန်းတွေဒီကနေ့ပဲစတင်လိုက်ပြီဖြစ်တဲ့အကြောင်းထိုင်းအစိုးရကပြောဆိုလိုက်ပါတယ်ရှီတောင်အရှဒေသပင်လယ်ထဲမှာဆက်လေတွေနဲ့မျောနေတဲ့လေစီပြေဒုက္ခသည်တွေကိုဒေသရင်းနိုင်ငံတွေထိရောက်ရှာဖွေခဲ့စရာမရှိဘူးဆိုတဲ့ဝေဖန်ချက်တွေထွက်ပေါ်ခဲ့ပြီးတဲ့နောက်ထိုင်းလက်တပ်ဦးစီးချုပ်ဂျွန်ရွန်ဆွမ်ကပြောဆိုလိုက်တာပါမြန်မာနိုင်ငံကဖပြေးလာသူတွေလည်းပါဝင်နေပေမဲ့ပြဿနာကိုဖြေရှင်းဖို့တွန်းဆုတ်နေတယ်လို့နိုင်ငံတကာအသိုင်းအဝိုင်းကအပြစ်တင်တာခံရတဲ့မြန်မာနိုင်ငံကတော့ပြီးခဲ့တဲ့သတင်းပတ်ထက်မှာပဲလေစီပြေဒုက္ခသည်208ယောက်ကိုရှာဖွေကယ်ဆယ်ခဲ့တဲ့အကြောင်းကြေညာထားတာပါကယ်ဆယ်ခဲ့သူတွေကဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဖြစ်တဲ့အကြောင်းပနမစစ်ဆေးချက်တွေမှာတွေ့ရှိခဲ့ရပြီးနေရရင်ပြန်ပို့ဖို့လည်းနိုင်ငံအစိုးရတွေညှိနှိုင်းစီစဉ်နေတယ်လို့မြန်မာနိုင်ငံကြားရေးဝန်ကြီးဌာနကပြောပါတယ်
ပင်လယ်ဝါရေပြင်ဆက်နာကမြောက်ကိုရီးယားစစ်ဖက်ရဲ့ဒီအဆောက်အဦသစ်တွေဟာတောင်ကိုရီးယားစစ်ဖက်အတွက်စိုးရင်ပွဲချင်းချမှုတွေဖြစ်တယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရကပြောပါရယ်မြောက်ကိုရီးယားစစ်ဖက်ကစစ်စခန်းအသစ်တွေတိစောက်နေတဲ့ဂဲလ်ကျွန်းဟာနိုင်ငံပိုင်နက်ကိုပိုင်းခြားထားတဲ့ပင်လယ်ဝါရေပြင်ဆက်နာက Northern Limited Line NLL လို့ခေါ်တဲ့နေရာနာမှာရှိပါရယ်အဲ့ဒီနေရာမှာမြောက်ကိုရီးယားစစ်ဘက်ကလက်နက်ပစ္စည်းတွေကိုဘယ်လိုရွှေ့ပြောင်းချထားတယ်ဆိုတာကိုတောင်ကိုရီးယားစစ်ဘက်ကစောင့်ကြည့်နေတယ်လို့တောင်ကိုရီးယားကာကွယ်ရေးဌာနပြောခွင့်ရကင်မင်ဆုကပြောပါရယ်1950-53ကိုရီးယားစစ်ပွဲကိုငင်းကြင်းစာချုပ်နဲ့မဟုတ်ဘဲစစ်ဆိုင်ကာလတတ်မှတ်တဲ့သဘောတူစာချုပ်နဲ့ပဲအဆုံးသတ်ထားတာမို့တောင်မြောက်ကိုရီးယားနိုင်ငံအခြားမှာလက်တွေ့အဖြစ်ကတော့ပြိပက္ခဖြစ်နေတဲ့အခြေအနေမှာရှိနေသေးပါရှင်
ဒီလိုငယ်ဆင်ရအောင်ပင်လယ်ပြင်ထဲကပိုင်ဆိုင်မှုတွေအငင်းပွားနေတဲ့နေမျိုးတွေပါဝင်နိုင်ငံပြင်ပဒေသတွေမှာဆက်လက်တိုးချဲ့သွားမယ်လို့ဒီလိုငယ်ကဒီကနေ့ပဲပြောဆိုလိုက်ပါတယ်။ဒါမှမဟုတ်ဘယ်အိန္ဒိယနိုင်ငံထဲမှာထိတိုက်မတွေ့ရင်ဘူးလို့လည်းပြောဆိုခဲ့တာပါ။ဒီအဖြစ်ဆိုလူမျိုးရေးတက်မတော်အနေနဲ့လေပိုင်နဲ့ကာကွယ်ရေးနဲ့တက်ခတ်ရေးအတွက်အာယုံဆိုင်ဆောင်ရွက်နေတာတွေကိုပြောင်းလဲတော့မှာဖြစ်တဲ့အကြောင်းမူဝါဒရေးရစာတမ်းတစ်စောင်မှာတရုတ်စိုးရဝန်ကြီးဖွဲ့ကပြောဆိုလိုက်တာပါ။ပင်လယ်ပြင်ကာကွယ်ရေးမှာလည်းပုံမူအယုံဆိုင်ဆောင်ရွက်သွားမယ်အကြောင်းဖော်ပြထားပါတယ်။ဒေါက်တာပင်လယ်ပြင်နဲ့တခြားနိုင်ငံတွေကလည်းပိုင်ဆိုင်ကြောင်းပြောဆိုထားတဲ့နေမြေထဲမှာတရုတ်နိုင်ငံကကျွန်းတွေတိုးချဲ့လောက်ဆောက်လုပ်နေတဲ့အပေါ်အမေရိကန်နဲ့အခြေတင်ဖြစ်နေချိန်မှာပဲတရုတ်စုရဲ့မူရာရေးရစာတမ်းထွက်ပေါ်လာတာပါ။အငင်းပွားနေတဲ့ရေပိုင်နဲ့တစ်ခုလုံးနီးပါးကိုပိုင်ဆိုင်ကြောင်းပြောဆိုထားတဲ့တရုတ်နိုင်ငံကတော့ Strategic ကျွန်းစုတွေနေရေပြင်ထဲမှာတရုတ်နိုင်ငံကကျွန်းအစ်တွေဆောက်လုပ်နေတဲ့နေရာအပေါ်ကနေအမေရိကန်ထောက်လှမ်းရေးလေယာဉ်တစ်စင်းဖြတ်ပြန်သွားခဲ့တဲ့အတွက်မနေ့တုန်းကပဲတရားဝင်ကန့်ကွက်ခဲ့ပါတယ်။
ဒီ American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068 ညလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
UAE မြန်မာပိုင်းရဲ့အင်္ဂါနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်။အီရတ်နိုင်ငံအနောက်ပိုင်းအန်ဘာပြည်နယ်ကို IS Islamic စစ်သွေးကြွတွေလက်ထဲကနေပြန်လည်သိမ်းယူနိုင်ဖို့စစ်စင်ရေးတရက်ဆင်နွှဲနေတယ်လို့အီရတ်အစိုးရကပြောပါရယ်။အန်ဘာပြည်နယ်မြို့တော်ရာမာဒီကို Islamic စစ်သွေးကြွတွေကသိမ်းပိုက်ခဲ့ပြီးသတင်းနှစ်ပတ်နီးပါးအကြာမှာအစိုးရရုပ်သံဌာနကနေဒီကနေ့ကြေညာသွားတာပါ။ရမရီမျိုးကိုစစ်သွေးကြွတွေသိမ်းပိုက်ခဲ့ခြင်းကစလို့အစိုးရတပ်တွေနဲ့အစိုးရလိုလာတဲ့တပ်ဖွဲ့တွေဟာဆူနီမွတ်စလင်တွေအများစုနေထိုင်ရာအန်ဘာပြည်နယ်ကိုပြန်လည်သိမ်းပိုက်နိုင်ရေးထိုးစစ်ဆင်မှုအတွက်ရမရီမျိုးအရှေ့ပိုင်းကိုအလုံးရင်းနဲ့ချိတက်ခဲ့ကြတာပါအန်ဘာပြည်နယ်ဟာအီရတ်နိုင်ငံမျိုးတော်ဘက်တက်မျိုးအနောက်တောင်ပိုင်းကနေစပြီးတော့ဒီဂျော်ဒန်နိုင်ငံနဲ့နေဆက်ဆီးရီးယားနိုင်ငံရဲ့အရှေ့တောင်ပိုင်းနဲ့ဆော်ရီအာရေဗျားနိုင်ငံအနောက်မြောက်ပိုင်းဒေသတွေအထိဆက်နေတဲ့တဲခံနယ်ရဒေသကြဲကြီးတစ်ခုပါဖာလူဂျာမြို့အပါအဝင်ဒီပြည်နယ်ထဲမှာရှိတဲ့မြို့ကြီးတွေနဲ့နေရာအများအပြားကို IS အဖွဲ့တွေကပြီးခဲ့တဲ့နှစ်ကတည်းကသိမ်းပိုက်ထားတာပါ။အီရတ်ဝန်ကြီးချုပ် Haider El Abadi ကတော့အီရတ်တပ်ဖွဲ့တွေရဲ့စွမ်းအားကိုသူယုံကြည်တဲ့အကြောင်းနဲ့မကြာခင်ရက်ပိုင်းတွေအတွင်းမှာရာမာဒီမြို့ကိုပြန်လည်သိမ်းပိုက်နိုင်လိမ့်မယ်လို့ဒီမနေ့တုန်းကတနင်္လာနေ့မှာ BBC ရုပ်သံသတင်းဌာနနဲ့မီမြန်ကန်အတွင်းပြောဆိုသွားခဲ့ပါတယ်ရှင်။
ကင်ယာနိုင်ငံရှိတဲ့ငါဂရက်စတာတေတာမှာအေရှာဘက်စစ်သွေးကြွရရဲ့တက်ခတ်မှုတစ်ခုရောက်ရဲတပ်ဖွဲ့ဝင်တချို့ထိခိုက်သေးဆုံးတဲ့အကြောင်းအာနာဝနီကပြောပါရယ်ပထမဆုံးတက်ခတ်မှုဖြစ်ယွန်ဘစ်ကျေးရွာမှာရဲကားတစ်စင်းကမြေမြုံမိုင်းကိုနင်းမိခဲ့တဲ့အချိန်မှာရဲတပ်ဖွဲ့ဝင်တချို့ထိခိုက်သေးဒဏ်ရာရမှုတွေရှိခဲ့တယ်လို့လည်းဒေသခံအာနာဝနီကပြောဆိုခဲ့ကြတာပါဒဏ်ရာရတဲ့သူတွေကိုအကူအညီပေးဖို့သွားတဲ့ရဲရင်တန်းကိုလည်းအရှာဘက်စစ်သွေးကြွတွေကထပ်မံတက်ခတ်ခဲ့ကြတာပါတက်ခတ်မှုအတွင်းရဲတပ်ဖွဲ့ဝင်20လောက်သေဆုံးတဲ့အကြောင်းအရှာဘက်ဘက်ကပြောရင်လည်းအာနာဗန်ကတော့ဒီသတင်းကမမှန်ဘူးလို့ညှင်းဆန်ခဲ့ကြပါတယ်ကင်ညာနိုင်ငံရဲတပ်ဖွဲ့ကတော့ပထမဆုံးယွန်ဘစ်ကျေးရွာကတက်ခတ်မှုအတွင်းရဲတပ်ဖွဲ့ဝင်3ယောက်သေဆုံးတဲ့အကြောင်းပြောဆိုခဲ့တယ်လို့နောက်ပိုင်းစစ်သွေးကြွတွေနဲ့တိုက်ပွဲတွေအတွင်းမှာတော့ရဲတပ်ဖွဲ့ဝင်1ယောက်သေ2ယောက်ဒဏ်ရာရခဲ့တယ်လို့လည်းပြောဆိုခဲ့ကြတာပါဆိုမာလီယာနိုင်ငံခြေဆိုင်စစ်သွေးကြွတွေပေါ်ဒေသရင်းနိုင်ငံတွေရဲ့စစ်စင်ရေးတွေမှာပါဝင်တဲ့အတွက်လက်တုံ့ပြန်တဲ့အနေနဲ့အေရှာဘက်ဘက်ကကင်ညာနိုင်ငံမှာတက်ခတ်မှုတွေကိုလှုပ်ဆောင်လာနေတာဖြစ်ပါတယ်ပြီးခဲ့တဲ့လတည်းမှာတော့လည်းဂရစ်စာတက်သူကိုတက်ခတ်မှုအတွင်းမှာတော့လူ148ယောက်သေဆုံးခဲ့ရပါတယ်
အီရန်နိုင်ငံမှာတရုတ်မှုနဲ့ဆွဆွဲဖမ်းဆီးခံထားတဲ့ Washington Post သတင်းတောက် Jason Rizarian ကိုဒီကနေ့အင်္ဂါနေ့မှာရုံးထုတ်ခဲ့ပြီးတော့တကပိတ်ကြားနာစစ်ဆေးမှုတွေလုပ်ခဲ့ပါဗျ။နိုင်ငံတော်လုံခြုံရေးနဲ့ပတ်သက်တဲ့အမှုတွေကိုကြားနာစစ်ဆေးလေ့ရှိတဲ့ Revolutionary တရားရုံးတော်မှာသူ့ကိုရုံးထုတ်ခဲ့တဲ့အကြောင်းအီရန်ဆူရသတင်း Agency IRNA မှာဖော်ပြထားတာပါ။ Rizarian ဟာပြီးခဲ့တဲ့နှစ်ဇူလိုင်လတုန်းကဖမ်းဆီးခံခဲ့ရပြီးအီရန်နိုင်ငံမှာနာမည်ဆိုးနဲ့ကြော်ကြားတဲ့ Evan အချင်းထောင်ထဲမှာစွဲချက်စုံတရားမရှိပဲဒီဘယ်သူနဲ့မှလည်းတွေးဆခွင့်မရပဲနဲ့လအတော်ကြာအောင်ဖက်စီထိတ်ထိတ်ခံထားရတာပါအဲ့ဒီနောက်ရှင်းနေတယောက်နဲ့ခဏတာတွေးဆခွင့်ရခဲ့ပြီးတော့သူ့ကိုတရုံမှုဝါရဖြန့်ချီမှုတွေနဲ့တရားစွဲဆိုခဲ့တာဖြစ်ပါတယ်အခုတရားခွင်ကြားနာမှုတွေကိုတကယ်ပိတ်ကျင်းပတာဟာလုံခြုံရေးကြောင့်မဟုတ်ပဲအာဏာပိုင်တွေအနေနဲ့ဒီအမှုနဲ့ပတ်သက်လို့သူတို့မှာဘာတက်တွေအထောက်ထားမှမရှိတာကိုဖုံးကွယ်နိုင်ဖို့အတွက်သာဖြစ်တယ်လို့ Rizarian နဲ့ညီကိုတော်ဆက်သူအယ်လီယာပြောပါတယ်Washington Post သတင်းစာနဲ့အမေရိကန်နိုင်ငံသားရဲ့ဌာနတို့ကလည်း Rizarian အနေနဲ့ဒီသူ့ရဲ့သတင်းထောက်အလုပ်ကလွဲလို့တခြားမှားယွင်းတာဘာတစ်ခုမှလုပ်ခဲ့ခြင်းမရှိဘူးလို့ဆိုပြီးတော့သူ့ကိုပြန်လွှတ်ပေးဖို့အီရန်အစိုးရကိုအကြင်ကြင်တောင်းဆိုနေတာပါ Rizarian ကိုအခုလိုဖမ်းဆီးတရားစွဲထားတာဟာတရားမျှတမှုမရှိတဲ့ရှက်ဖွယ်လုပ်ရဖြစ်တယ်လို့ Washington Post သတင်းစာရဲ့အကြီးအကဲ Editor Martin Baron ကပြောဆိုထားတယ်လို့သတင်းထောက်များအကာအကွယ်ပေးရေးအဖွဲ့ CPJ ကလည်း Rizarian ကိုဖမ်းဆီးထားတဲ့အပေါ်မှာအီရန်အစိုးရကိုဝေဖန်ထားပါရဲ့ရှင်
အိန္ဒိယနိုင်ငံမှာအပူလိုင်းဖြတ်တန်းရာကလူပေါင်း900ကျော်သေဆုံးခဲ့ပြီးဖြစ်တယ်လို့ရှေ့လာမဲ့ရက်တွေအတွင်းမှာလည်းအပူချိန်ဟာပိုများလာနိုင်တယ်လို့မိုးလေဝသပညာရှင်တွေခန့်မှန်းနေတာကြောင့်အခြေအနေဟာပိုဆိုးလာနိုင်ပါတယ်။သေဆုံးသူအများစုကတော့နိုင်ငံတောင်ပိုင်းကအန္ဒရပရဒေ့ရှ်နဲ့တယ်လင်ဂါနာပြည်နယ်မှာဖြစ်ပြီးအိန္ဒိယမိုးလေဝသဌာနကတော့အနည်းဆုံးဒီလကုန်နဲ့ဒီအပူချိန်ဟာ40ဒီဂရီဆယ်စီယပ်ကျော်နိုင်တယ်လို့လည်းခန့်မှန်းထားပါတယ်။ပူလိုင်းဖြတ်တန်းမှုကြောင့်ပြီးခဲ့တဲ့သတင်းပတ်အတွင်းနေ့ပူချိန်ဟာ48ဒီဂရီဆယ်စီယပ်ထိရှိနေတာကြောင့်သေဆုံးတဲ့သူတွေပိုများခဲ့ရတာပါဆေးရုံတွေမှာဆိုရင်လည်းအပူချက်ပြီးရောက်လာကြတဲ့လူနာအများပြားကိုတွေ့ကြရပြီးသက်ဆိုင်ရာတာဝန်ရှိသူတွေကတော့တနက်နေ့မှလူတွေအိမ်ထဲကအိမ်ပြင်ကိုမထွက်ကြဘဲအထူးသဖြင့်နေ့စဉ်အပူဆုံးချိန်တွေမှာပင်ပင်ပန်းပန်းအလွတ်လွတ်တာမျိုးတွေကိုရှောင်ကျဉ်ကြဖို့လည်းသတိပေးနေကြပါတယ်
မနေ့ကဒနီလာနေတုံးကအမေရိကန်နဲ့ဆက်မက္ကဆီကိုနိုင်ငံအတွင်မျိုးတို့မှာပြင်းထန်တဲ့လေဆင်နာမောက်တစ်ခု6ဆက္ကန့်ကြာတိုက်ခတ်ခဲ့တာကြောင့်လူ7ယောက်ထပ်မံနဲ့သေဆုံးပြီးတော့အင်ဂျင်ရာပေါင်းများစွာပျက်စီးသွားပါတယ်။တနအီကီလိုမီတာ250ပြင်းရရှိတဲ့လေဆင်နာမောက်ဟာဆီယူတဲ့အာကူနာမျိုးကိုဒနီလာနေအာယုံတက်မှာဝင်တိုက်တာပါ။လေဆင်နာမောက်တန်ကြောင့်လူစီးကားတွေနဲ့ထရက်ကားတွေလေထဲကိုလွင့်ပါမြောက်တက်ပြီးခုနှစ်ဘလော့အကွာအဝေးလောက်အထိဒီအိမ်တွေအဆောက်အဦတွေကိုဝင်တိုက်မိပါတယ်။ပျက်စီးသွားတဲ့အဆောက်အဦ950မှာအသက်မသေးကျန်ရစ်သူတွေကိုကယ်ဆယ်ရေးလုပ်သားတွေကလိုက်ပြီးတော့ရှာနေကြပါတယ်။လေဆင်နာမောင်းတိုက်တဲ့နေရာရဲ့မြောက်ဖက်ဒီအမေရိကန်ပြည်ထောင်စု Texas ပြည်နယ်မှာတော့ရေကြီးတဲ့အထဲမှာမျောပါသွားတယ်လို့ယူဆရတဲ့ဒီလူ12ယောက်ကိုကယ်ဆယ်ရေးလုပ်သားတွေကဆက်ပြီးတော့ရှာဖွေနေကြပါတယ်။ Texas ပြည်နယ်နဲ့ Oklahoma ပြည်နယ်တွေမှာလည်းဒီရေကြီးတဲ့ဒဏ်ကြောင့်မို့လို့လူ3ဦးသေဆုံးပြီးတော့အင်ဂျင်400ထက်မနည်းပျက်စီးသွားပါတယ်ရှင်။
အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်တဲ့တွင်ကိုမခင်ဖြူထွေးနဲ့ကိုအောင်လင်းဦးတို့ကပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆက်မျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းနားဆင်နိုင်ပါတယ်ရှင်ခုတော့သတင်းဆောင်မတွေကိုဦးစားပေးထုတ်လွှင့်ပေးသွားမှာပါလက်ပတ်မ်းမြို့မှာဖန်စီထိမ့်သိမ်းခံထားရတဲ့ကျောင်းသားတွေကိုဒီကနေ့မေလ26ရက်နေ့မှာရုံထုတ်ဆစ်ဆေးရမှာကျောင်းသားအလုံးကိုလက်နှစ်ဖက်လက်ထိတ်ခတ်ပြီးရုံထုတ်လာတဲ့အတွက်ရုံရင်းဆန်ခတ်မှုတွေဖြစ်ခဲ့ရတယ်လို့မိသားစုတွေကဆိုပါတယ်ဒီကနေ့မှာတော့တရားစွဲဆိုခံထားရတဲ့ကျောင်းသားတွေဘက်ကရှင်းနေတွေကအပြန်အလှန်ဆစ်ဆေးမေးမြန်းမှုတွေကိုစတင်ဆောင်ရွက်ခဲ့ပါတယ်အကြောင်းစုံကိုတော့ထိုင်းအခြေစိုက် VOA သတင်း6 MAA မှာကအခုလိုသတင်းပေးပို့ထားပါတယ်
အမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်တပိတ်မောက်ချီတက်ခဲ့တာကြောင့်ဖမ်းဆီးခံရတဲ့ကျောင်းသားတွေကိုတရားဝင်ခရင်တရားရုံးမှာရုံးထုတ်ဆစ်ဆေးခဲ့ရမှာတရားလိုကိုစစ်မေးခြင်းပြီးဆုံးသွားတဲ့အတွက်ကျောင်းသားတွေဘက်ကရှေ့နေတွေကအပြန်အလှန်ဆစ်ဆေးမေးမြန်းတာတွေလုပ်ခဲ့ကြရလို့ဆိုပါတယ်။တရားရုံးကိုသွားတဲ့လမ်းတစ်လျှောက်မှာကျောင်းသားတွေရဲ့လက်နက်ဖက်လုံးကိုလက်ထိတ်ခတ်ထားတဲ့အတွက်အဆင်မပြေဖြစ်ခဲ့ရသလိုရုံးရင်ဆန်ခတ်မှုတွေဖြစ်ခဲ့ရကြောင်းအဖမ်းခံရသူတဦးဖြစ်တဲ့မဟန်နီဦးရဲ့ဖခင်ဖြစ်သူကပြောပါတယ်။
အခုကဒီနေ့ကတော့တရလိုကိုတရလိုအဓိကဆင်မေးချက်ပြီးသွားတဲ့အတွက်ကြောင့်ကျွန်တော်တို့ပြန်လည်ဆင်မေးခြင်းကျွန်တော်တို့ဘက်ကနေတော့ပြန်လည်ဆင်နေတဲ့ပြန်လည်ဆင်မေးခြင်းကိုလုပ်နေပါတယ်။အခုတစ်ခေါက်ကတော့ထူးခြားတာကတော့ဗျာတဦးချင်းလက်ထိပ်တွေခတ်ထားတယ်။ယောက်ျားလေးတွေကိုလေ62ယောက်လုံးကိုလက်ထိပ်တွေခတ်ထားတယ်။တဦးချင်းစီခတ်ထားတယ်။ဟိုတော်တော်စိုးစိုးဝါးဝါးလုပ်တယ်ဗျာ။အဲ့ဒီကလေးတွေကလက်ထိပ်ခတ်ထားတဲ့ခါကျတော့ပစိုးချွတ်တာတော့မှပဲဝတ်လို့မရအောင်လို့အတင်းတွန်းခေါ်သွားတယ်။ရှင်နေတွေရောအကုန်လုံးပေါ့နော်မိသားစုတွေရောအကုန်လုံးလာတဲ့လူတွေရောအကြီးကျယ်អော်ကြပြုတ်ကြတော့မှသူတို့ဘက်ကနည်းနည်းလေးကိုနင့်တက်သွားတယ်လူចောင်းသားလေးလူတွေဟိုတော့တရားရုံးရောက်တဲ့အချိန်ကြီးလက်ထိတ်ချုပ်မပေးဘူးသူတို့လက်ထိတ်ရောက်တဲ့လူကိုသူတို့လုံးချင်တာလုံးမယ်ဆိုတဲ့လက္ခဏာမျိုးဖြစ်နေတယ
်ဒီကနေ့မှာပဲပြီးခဲ့တဲ့ရုံးချင်းတုန်းကအာမခံပေးထားတဲ့အသက်မပြည့်သေးတဲ့ကိုအောင်မင်းခိုင်ကိုလည်းကလေးတငယ်တရားရုံးမှာစစ်ဆေးမေးမြန်းမှုတွေလုပ်ခဲ့တယ်လို့ဆိုပါတယ်အချင်းထောင်ထဲမှာတော့ကျောင်းသားကျောင်းသူတို့ချို့ဟာသူတို့ကိုဖမ်းဆီးခဲ့စဉ်ကရိုက်နှက်ထားတဲ့ဒဏ်တွေကြောင့်ခေါင်းကိုက်ခြင်းခေါင်းမူးဝေခြင်းဝေဒနာတွေနဲ့မဟန်နီဦးအပါအဝင်ကျောင်းသူ2ဦးကတော့အရေးပြားရောဂါတွေပြင်းပြင်းထန်ထန်ဖြစ်ပွားနေတယ်လို့လည်းသူကပြောပါတယ်
။အဲဒီကိုမင်းသက်တို့ဘာလို့ကအစလေအဲဒီခေါင်းကိုက်မှုတွေအတွင်းမှာဖြစ်နေတဲ့ခါကျတော့အများတန်းလို့နာနာချီလို့တစ်ခါတည်းဖြစ်တာမျိုးမဟုတ်တော့မလဲတစ်ချက်တစ်ချက်မှဖြစ်လာတယ်လေအဲဒီကြမ်းကြမ်းဖြစ်တယ်ဖြစ်ကြတယ်အများစုပေါ့ဗျာအဲဒီအကုန်ခေါင်းကိုက်ခံရတဲ့သူအများစုကတော့အဲဒီလိုပဲဘာကြောင့်လဲဆိုတော့သူတို့ရိုက်တဲ့လက်နဲ့ကိုယ်တိုင်ကဒါအကျွင်းတည်အောင်လုပ်တဲ့လက်နဲ့ကိုဗျအန်နီတို့ဖြိုးဖြိုးတို့မိန်းကလေးတွေတဲမှာတော့ဒီဒီကိုလုံးမှာအလတ်ကြီးသဘောမျိုးလိုနဲ့အနာတွေပေါက်နေတယ်ဗျအရေပြားကြီးအရေပြားနဲ့ပတ်သက်တဲ့ရောဂါဝေဒနာတစ်ခုဆွဲကတ်တာမျိုးကိုတွေ့ခဲ့ရတယ်ကိုယ်တိုင်ပဲဖြိုးဖြိုးဆိုရင်လည်းဖြိုးဖြိုးရဲ့ဒီလက်မောင်းနဲ့လက်တစ်ခုလုံးမှာအဲ့ဒီလိုတွေ့ခဲ့ရတယ်ဗျအနီပြောက်နေဖြစ်ပြီးတော့လေအဖို့တွေပါဖြစ်နေတယ်သူတို့လုံးဝတာဝန်ယူတာမရှိဘူးဗျအန်ဒီဦးဆိုလေသူကညာဘက်တစ်ခုလုံးကလက်ပြင်တစ်ခုလုံးကအဲဒီအခြေသားကိုဖောင်းပြီးအဲ့မှာအနီကွက်ကြီးတွေဖြစ်တယ်
။ပ ပြီးခဲ့တဲ့ရုံငိမ့်နေတုန်းကတရားရီတရားရုံးရှေ့မှာတကူရောဆန္ဒပြခဲ့တဲ့ကိုဝင်းလိုင်ကိုတော့ပုံမှန်905ခါခွေးနဲ့အမှုဆွဲပြီးမနေ့ကတရားရီအချင်းထောင်ကိုပို့လိုက်ပါတယ်ကျောင်းသားတပိတ်နဲ့ဆက်နွယ်ပြီး ARD တပိတ်စစ်ကြောင်းမှာကုညီဝင်းရံခဲ့သူတက္ကသိုလ်ကဆရာတဦးကိုလည်းဒီအပိုင်းအတွင်းမှာပဲအလုတ်ကျန်းနဲ့ထောင်နှံ3လချမှတ်ခဲ့ပါတယ်ရှင်
။မအေးအေးမှတင်ပြသွားတာပါရှင်။ခုတော့ပြည်တွင်သတင်းသဘောက်တစ်ဆက်သေးတင်ပြပါောင်းမယ်။တိုင်းရင်းသားဒေသတွေမှာပြည်ထောင်စုပါတီဆိုပြီးပါတီကြီးတချို့ကနေမဲဆွယ်စည်းရုံးနေမှုကိုညင်အောင်တိုင်းရင်းသားပါတီများဖက်ဒရေးရှင်းအဖွဲ့တွေကနေကန့်ကွက်ခဲ့ပါတယ်။မနေ့ကမွန်ပြည်နယ်မော်လမြိုင်မြို့မှာကျင်းပတဲ့အဖွဲ့ရဲ့23ကြိမ်မြောက်အစည်းအဝေးပြီးမှခုလိုထုတ်ပြန်ခဲ့တာပါဒီအခြေအနေကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA Time အခြေစိုက်သတင်းထောက်နိုင်ကွန်းအိမ်ကအခုလိုသတင်းပေးပို့ထားပါတယ
် MPF ကညီနောင်တိုင်းရင်းသားပါတီများဖက်ဒရေးရှင်းအဖွဲ့ကနေနိုင်ငံရေးပါတီကြီးအချို့တိုင်းရင်းသားဒေသတွေမှာပြည်ထောင်စုပါတီဆိုပြီးပြောဆိုစည်းရုံးမဲဆွယ်မှုတွေပြုလုပ်နေတဲ့ပုံမှာကန့်ကွက်ရှုတ်ချတယ်လို့ MPF ဝင်ဖလုံစောဒီမိုကရက်တစ်ပါတီဒုတိယဥက္ကဋ္ဌမန်းအောင်ပြည်စိုးကအခုလိုပြောပါတယ်
ပါတီကြီးအချို့ကသူတို့ဟာတိုင်းသားကိုလူသားပြည်ရဲ့ဘာညာဟိုမုံမပြောတာကိုသူတို့အန်ဒီရဲ့ဟာချုပ်ချထားပြီးဒါတို့ဘောတာပဲတိုင်းသားတွေကိုလည်းကိုယ်စားမပြုဘူးတိုင်းသားကျွန်တော်နားမလဲဘူးတိုင်းသားကိုလည်းအားပြီးထောက်ခံမှုမရှိဘဲနဲ့တိုင်းသားကိုယ်စားပြုတယ်ပြည်တော်စုကိုယ်စားပြုတယ်ဆိုတော့အလုံးသူကတော့လည်းလုပ်ခဲ့နိုင်တယ်သူကချုပ်ချမှာပေါ့
ပြီးခဲ့တဲ့မေလ16ရက်နေ့ကအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ကနေမွန်ပြည်နယ်ခရီးစဉ်တွင် NLD ဖွဲ့ချုပ်ဟာပြည်ထောင်စုပါတီလို့ပြောဆိုစည်းရုံးနေမှုအပေါ်ဒေသခံတိုင်းရင်းသားနိုင်ငံရေးပါတီတွေကြားမှာအမြင်မတူမှုတွေဖြစ်ပွားနေပါတယ်။မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဒေါက်တာအောင်နိုင်ဦးကတော့ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဟာတိုင်းရင်းသားအလုံးကိုကိုစားပြုတဲ့ပါတီမဟုတ်ဘူးလို့အခုလိုပြောပါတယ်။
ဒီအနေဒီပေါ်မှာပြည်ထောင်စုပါတီကသူတို့ရဲ့အင်အားစားချက်တယ်လို့ကျွန်တော်မြင်တယ်တိုးတော်လည်းပဲကျွန်တော်တိုင်းသားဘက်ကကြတော့ဒါဒီတိုင်းသားအလုံးအမှန်ကန်ချက်ပေးနိုင်တဲ့ပါတီရေလို့တော့ကျွန်တော်တို့အဲ့လိုမျိုးမမြင်ဘူးပေါ့
တိုင်းသားပါတီတွေအနေနဲ့ကတော့တက်ဆိုင်ရာတိုင်းနယ်ပြည်နယ်တွေမှာမိမိတို့လူမျိုးလိုက်ဝန်ကြီးချုပ်ရွေးချယ်ရေးကိုလူလားနေကြပါတယ်နိုင်ငံတော်ဓမ္မရကနေအမည်စရင်းတင်တဲ့အတွက်လွှတ်တော်ကိုယ်စားလှယ်ကိုပြည်နယ်တိုင်းဒေသကြီးဝန်ကြီးချုပ်ဖြစ်ခန့်အနိုင်တဲ့အခြေခံဥပဒေပုံမှန်26ကိုပြင်ဆင်ပေးဖို့တောင်းဆိုထားတယ်လို့မန်းအောင်ပြည်စိုးကပြောပါတယ
်လူတိုင်းလိုက်လူမြင်တာကသက်ဆိုင်ရာပြည်နယ်ဒီမှာသက်ဆိုင်တဲ့ပြည်နယ်လူမျိုးစုပဲဝန်ကြီးချုပ်ဖို့လူကြီးတယ်ဒီ2015ကျားလို့ရှိရင်တော့ပုံမှန်26ကိုပြင်မှာပဲအဲ့ဒီကတော့သမဏပဲရွေးပိုင်ခွင့်ရှိတဲ့သူရဲ့အားကိုသူကမလိုဘူးပြည်နယ်လို့တော့နေတော့ရွေးချယ်တဲ့ဟာရှင်းနိုင်တော့သက်ဆိုင်တိုင်းသားပဲဝန်ကြီးချုပ်စီက
လာမယ့်ရွေးကောက်ပွဲမတိုင်ခင်မှာမြန်မာအစိုးရနဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေကြားတနင်္ဂနွေလို့အပြစ်ခတ်ရက်စေးရေးနဲ့ငင်းချမ်းရေးကိုအမြန်ဖော်ဆောင်ဖို့ MVF အနေနဲ့တိုက်တွန်းထားတယ်လို့လည်းမန်းအောင်ပြည်စိုးကပြောပါတယ်။ MVF ကညီနောင်တိုင်းရင်းသားပါတီများဖက်ဒရေးရှင်းဖွဲ့ဟာပြီးခဲ့တဲ့မေလ23ရက်နေ့ကရင်ပြည်နယ်ဖမ်းမြို့မှာတွေ့ဆုံဆွေးနွေးပြီးမနေ့ကမွန်ပြည်နယ်မော်လမြိုင်မြို့မှာတွေ့ဆုံဆွေးနွေးခဲ့ပြီးတော့23ကြိမ်မြောက်စည်းဝေးကနေသဘောထားကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒီထုတ်ပြန်ချက်မှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကိုကျင်းပဖို့အစရှိတဲ့ချက်၅ချက်ကိုထုတ်ပြန်ခဲ့တာပါ။မွန်ပြည်နယ်မော်လမြိုင်မြို့မှာပြုလုပ်တဲ့ MPF စည်းဝေးမှာရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီ၊ချင်းမျိုးရများဒီမိုကရက်တစ်ပါတီ၊မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီ၊ဗလုံစုဝေါဒီမိုကရက်တစ်ပါတီ၊အရှိုးချင်းမျိုးရပါတီ၊အင်းမျိုးရဖွံ့ဖြိုးတိုးတက်ရေးပါတီ၊ဖက်ဒရယ်ပြည်ထောင်စုပါတီ၊ကယားလူမျိုးစုဒီမိုကရေစီပါတီ၊ရခိုင်မျိုးရကိုယ်စားလှယ်အစရှိတဲ့အဖွဲ့ဝင်ပါတီ၁၀ပါတီတက်ရောက်ခဲ့ပြီးတော့ဝါတနု၊တအောင်၊တိုင်းလိုင်ရှမ်းနီနဲ့ချင်းစားတဲ့တခြားတိုင်းဒါပါတီ12ဖွဲ့တို့ကလည်းလိမ့်လာသူအဖြစ်နဲ့တက်ရောက်ခဲ့ကြပါတယ်ခင်ဗျာ
နိုင်ကွန်းအိမ်ပါရှင် VOA American အတန်းကနေညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခရော့မလေးရှားနိုင်ငံဘက်ကမြန်မာအလုပ်သမားတွေရဲ့သတင်းတပုတ်တင်ပြပါမယ်မလေးရှားနိုင်ငံအတွင်းအလုပ်လုပ်ကိုင်နေကြတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေလုံခြုံရေးအထူးသတိထားကြဖို့မလေးရှားနိုင်ငံဆိုင်ရာမြန်မာတန်ယုံဘက်ကသတိပေးအကြောင်းကြားလာတယ်လို့ကွာလာလမ်ပူအခြေစိုက်လူမှုအသင်းတွေကပြောပါတယ်မလေးရှားနိုင်ငံအတွင်းလူကုန်ကူးခံရသူတွေလို့ယူဆရတဲ့ဘသူဘဲဝါမှမသိရသေးတဲ့လို့ရုပ်အလောင်းအများအပြားတူဖော်ရရှိပြီးနောက်မှာမြန်မာရွှေ့ပြောင်းအလုပ်သမားတွေကြားဆိုရင်မူရီတိုးလာနေတာပါအခြေအနေအသေးစိတ်ကိုတော့မဆူမုံကတင်ပြထားပါရရှင
်မလေးရှားနိုင်ငံတွင်မြန်မာရွှေ့ပြောင်းအလုပ်သမားတွေမိမိတို့ရဲ့လုံခြုံရေးအထူးသတိထားကြဖို့နဲ့အရေးပေါ်အကူအညီလိုအပ်လာရင်မလေးရှားနိုင်ငံဆိုင်ရာမြန်မာတန်ယုံရဲ့အရေးပေါ်ဖုန်းနံပါတ် 0913346926 ကိုအမြန်ဆုံးဆက်သွယ်အကြောင်းကြားကြဖို့တိုက်တွန်းထားကြောင်းမလေးရှားနိုင်ငံရဲ့မြို့တော်ကွာလာလမ်ပူမြို့အခြေစိုက်ကပုန်းနာရေးကူညီမှုအသင်းကဦးဆန်းဝင်းက VOA မြန်မာပိုင်းကိုပြောပါတယ
်ဟုတ်ပါတယ်မြန်မာတွေကိုသူကတူးချင်းမသွားပါနဲ့ဗောအုပ်စုလိုက်သွားပါဗောနောက်အချိန်မတော်မသွားဖို့တို့သတိနဲ့သွားလာဖို့တို့ဒီသတိပေးကြညာရထူတာပါတယ်အေးဗောဖြစ်ရင်လည်းသူတို့ hotline number 017 blah บ่ ดิ เอ้า ซาว subset อคุณีจองบ่ซื้อเจ้า ไอ้ สาดิ ทุบทาบ่ได้ครับเนี่ย
မြန်မာရွှေပြောင်းလူသမားတွေကိုကူညီဆောင်ရွက်ပေးနေတဲ့အလုပ်သမားအဖွဲ့အစည်းတွေဘက်ကလည်းမလေးရှားနိုင်ငံရောက်မြန်မာအလုပ်သမားတွေလုံခြုံရေးသတိရှိကြဖို့လိုက်လံစော်ဩပေးနေကြတယ်လို့ဆိုပါတယ်ဆက်ယုံနေတဲ့အလုပ်သမားတွေအဲ့လိုတွေ့ရင်လည်းကျွန်တော်တို့တွေစီးနေကာမနဲ့နေဖို့ဒီအခုအနေထားမှာကောင်းမွန်နေဖို့ရည်ရည်စားမတော့စားဖို့ရမယ်ဖြစ်ဖို့
အဲ့စားတွေကျွန်တော်တတိပေးပါတယ်အကြောင်းရှိရင်လည်းကျွန်တော်တို့ဒီလူမှုကွန်ရက်တင်းတွေကိုပုံစပ်ဖို့ကျွန်တော်ကဒက်စင်နိုင်ုံနဲ့အကြောင်းကြားမယ်ဆိုတော့အခုနဲ့ဒူလင်းလောက်ထားပါတယ်ပြီးခဲ့တဲ့သတင်းပတ်တုန်းကကွာလာလမ်ပူမြို့တော်ကမလေးရှားနိုင်ငံဆိုင်ရာမြန်မာတန်ယုံရှိမှာလှည့်စည်းပြေးဒုက္ခသည်တွေရဲ့အရေးမလေးရှားနိုင်ငံသားတချို့နဲ့မြန်မာနိုင်ငံသားတချို့လာရောက်ဆန္ဒပြမှုတွေဖြ ချက်စာဆောက်ချက်ပေးခြင်းမရှိဘူးတာမင်းရှင်လည်းမရှိခဲ့ပါဘူးဒါမှမဟုတ်လုံခြုံမှုအနေထားမကောင်းမှုမဟုတ်မလေးရှားမှာရှိတဲ့လူတော်တော်များများတော့
မလေးရှားနိုင်ငံရောက်မြန်မာရွှေပြောင်းအလုပ်သမားတချို့မြန်မာနိုင်ငံကိုပြန်ဖို့မြန်မာတန်ယုံကိုလာရောက်ဆက်သွယ်လာကြသူတွေများလာပြီးတော့ရွှေပြောင်းအလုပ်သမားတွေကြာလုံခြုံရေးသတိနဲ့သွားလာနေကြရတယ်လို့သူကဆက်ပြောပါတယ
်ရွှေပြောင်းအလုပ်သမားတွေကတော့အခုလက်ရှိအနေထားတော့ပြီးခဲ့တဲ့ကြာသပတ်တောက်ချာနေ့ရက်ဒီဆန္ဒပြမှုတွေပြီးနောက်ပိုင်းမှာတော့ဒီအပြင်ဝရဖက်သွားတာတို့ over နဲ့အလုပ်လုပ်တာတော့မရှိကြတော့အရန်ပြောနေတယ်အများစုကတော့မြန်မာပြည်ပြန်ဖို့ဆိုင်းမင်းကြတယ်လူတော်တော်များများလည်းမြန်မာပြည်ကိုနေ့စဉ်ရဆက်လို့ပါနိုင်ငံသားဖြစ်ကြောင်း CIN ဆိုတဲ့နိုင်ငံသားဖြစ်ကြောင်းဗိုင်းရပ်စ်ကနေလျှောက်ပြီးတန်ကြတဲ့လူများပါတယ
်အခုဆိုရင်မလေးရှားနိုင်ငံနေဆက်အနီးမှာလူကုန်ခုခံရသူတွေလို့ယူဆရတဲ့ဘယ်သူဘဝဆိုတာအမည်မဖော်နိုင်သေးတဲ့ရုပ်အလောင်း100ကျော်တူဖို့တွေ့ရှိခဲ့ပေမဲ့လို့ဘယ်နိုင်ငံသားတွေဖြစ်တယ်ဆိုတာမလေးရှားနိုင်ငံဘက်ကတရားဝင်ပြောဆိုနိုင်ခြင်းမရှိသေးဘူးလို့ရွှေပြောင်းအလို့သမားတွေအတွက်နိုင်ငံကူညီမှုကိုလိုက်လံဆောင်ရွက်ပေးနေတဲ့ဦးဆန်းဝင်းကပြောပါတယ
်ဒီနေ့အထိတူဖို့တာ158ယောက်လို့သူတို့ကြီးညာထားတယ်ပေါ့လေဒါပဲနဲ့ဘယ်နိုင်ငံသားတွေဘယ်လိုလဲဆိုတော့တရားဝင်ကြီးညာထားတာမရှိဘူးအဲကျွန်တော်ကြားတာတော့ဒီနိုင်ငံနယ်စပ်ကြားမှာဆိုတော့ကျွန်တော်ကဒီ trafficking တွေပေါ့လေဟုတ်တယ်ဘယ်နိုင်ငံသားဆိုတော့အတိအကျရေလို့တော့ဘယ်လို့မှမပေါ်ထုတ်နိုင်ဘူးသူကုန်ကူးတဲ့လူတွေနေထားနေပြီးတော့တဲ့ဆုံးနာတွေဖြစ်နေပါတ
ယ်မြမအလုသမအများပြသွားရောက်လှုပ်လှုပ်ကြိုင်နေကြတဲ့မလေးရှားနိုင်ငံထဲမှာအခုလိုမျိုးလူကုန်ကူးခံရတဲ့ရွှေပြောင်းအလုသမတွေလို့ယူဆရတဲ့အမည်မသိရုပ်လောင်းတွေတူးဖော်ရရှိခဲ့တဲ့အရေးအပါဝင်မြမအလုသမတွေရဲ့လုံခြုံရေးတန်ယုံဘက်ကဆောင်ရွက်လှုပ်ကြိုင်ပေးနေတာတွေနဲ့ပတ်သက်လို့သိရှိနိုင်မှုမလေးရှားနိုင်ငံဆိုင်ရာမြန်မာတန်ယုံအလုသမားရေးအတန်းရာရှိတဲ့တာဝန်ရှိတဲ့သူတွေကို VOA မြန်မာပိုင်းကနေဆက်သွယ်မေးမြန်းမှုစူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရပါဘူးရှင်
နိုင်ငံတကာမှာဟိုးလေးတကျော်ဖြစ်နေတဲ့လေးစီးပေးဒုက္ခတွေအရေးဖြေရှင်းရမှာနိုင်ငံသားအခွင့်အရေးပေးတာဟာလည်းအရေးပါတဲ့နည်းလမ်းတစ်ခုဖြစ်တဲ့အကြောင်းအမေရိကန်ဒုတိယနိုင်ငံသားရေးဝန်ကြီးကပြောပါတယ်ပြဿနာရဲ့ဇင်းမြစ်ကိုဖြေရှင်းရမှာနိုင်ငံသားအခွင့်အရေးတွေခံစားခွင့်ရရှိရေးဟာဘလောက်ထိအရေးကြီးသလဲတခြားဖြေရှင်းနိုင်မဲ့နည်းလမ်းတွေရောဘာတွေများရှိနိုင်သေးသလဲဆိုတာကိုအင်္ဂါနေ့ညတိုက်ရိုက်လေးလမ်းအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလို့တဲ့သောရရှင်နေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-239-382-5554 ကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အတန်းဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ခင်ဗျာ။
ကိုနိုင်ရတဲ့လေးလိုက်မှာဆွေးနွေးကြမှာပါ။ပါဝင်ဆွေးနွေးကြဖို့ထမဖိတ်ခေါ်ပါရရှင်။ခုတော့ဒီကနေ့အစီအစဉ်အဆုံးမတက်ခင်နိုင်ငံတကာသတင်းတပုတ်ကိုနောက်ဆုံးအနေနဲ့တင်ပြချင်ပါတယ်။အီရတ်နဲ့ဆီးရီးယားနိုင်ငံတွေမှာလက်တလော ISIS အစွန်ရောက်အဖွဲ့ရဲ့တိုက်ခိုက်သိမ်းပိုက်မှုတွေတိုးလာနေတဲ့အတွက်ဒီအဖွဲ့တွေကိုနေနေရေးမှာလေကြောင်းကနေထိုးစစ်ဆင်ယုံလောက်နဲ့မလုံလောက်ဘူးဆိုတာတက်တွေပြနေပါတယ်။ဒါပေမဲ့လည်းအမေရိကန်ပြည်ထောင်စုအပါအဝင်အနောက်နိုင်ငံတွေကမြေပြင်ကနေတိုက်ခိုက်ရေးတပ်တွေစစ်လို့ဖို့လိုလိုလားလားမရှိကြပါဘူး။အီရတ်နဲ့ဆီးရီးယားကဒေသခံလုံခြုံရေးတပ်တွေကလည်းရက်ဆက်တဲ့စစ်သွေးကြွတွေကိုရင်ဆိုင်ဖို့တဲ့ထွက်ပြေးဖို့ကိုပိုးပြီးအားတန်နေပုံရပါတယ်။ ISIS အဖွဲ့ပြန်ပြီးဥမော်လာတဲ့အတွက်အရှိအလယ်ပိုင်းဒေသမှာဒုက္ခသည်တွေထောင်ပေါင်းချီထွက်ပြေးနေတဲ့အကျက်တဲရီပလဲပေါ်ပေါက်နေတဲ့အကြောင်း VOA သတင်းထောက် Zelatica Hooks ရဲ့သတင်းပေးပို့ချက်ကိုကိုသိန်းထိုက်ဦးကပြောပြပါလိမ့်မယ်ရှင်
။အီရတ်နိုင်ငံရော်မန်ဒီမြို့ဂျမ်ဖက်တိုက်ပွဲတွေကြားကထောင်ပေါင်းချီတဲ့လူတွေဘေးလွတ်ရာကိုပြေးလာနေပြီးဘက်ကရက်မြို့တော်ဝင်ဝမှာသူတို့အီရတ်လုံခြုံရေးတပ်ဖွဲ့ဝင်တွေကဟန်တားနေပါတယ်။ဘက်ကရက်မြို့တော်ကိုယ်ကဲရေးဌာနချုပ်ကဒုတိယဗိုလ်ချုပ်ကြီး FDRL ရှမရီကအခုလိုပြောပါတယ
်ဒီခုမြားတ
ရာလို့ထောင်တောင်းချီတဲ့အိုးမဲ့အိမ်မဲ့ဒုက္ခတွေတွေအစုလိုက်အပြုံလိုက်ရောက်လာလို့ဝယုံသုံးကားထိတ်မရဖြစ်တာမှဖြစ်အောင်သူတို့ကိုလက်မခံဖို့ဘက်ဂရက်မြို့တော်ကုတ်ကဲရုံးဌာနကဆုံးဖြတ်ထားတာပါသူတို့ကိုစနစ်တကျစီစစ်လက်ခံနေမှာ
အီရတ်ဒုတိယဝန်ကြီးချုပ်ဆာလက်အက်ဒမာဒါခါတော့လုံခြုံရေးတပ်ဖွဲ့ဝင်တွေပေါ်စိတ်ဆိုးပြီးအခုလိုပြစ်တင်ပါတယ
်ဝရစာတီလာ
ဒီလိုရောက်ကိုဘလုံးမလက်ခံလို့မရသလိုဒါမျိုးလောက်ခွင့်လည်းမပေးတင်ပါဘူးအီရတ်ပြည်သူတွေအစာရေစာပြက်လက်ပြီးတေးတာကိုထိုင်ကြည့်ရမယ့်အဖြစ်မျိုးရောက်နေပါပြီဆက်ပြီးတီးခံမနေသင့်တော့ပါ
ဒေတာတွင်စီးရီးယားလာတဲ့သတင်းတွေမှာ ISIS သွေးကြွားတွေကရှေးဟောင်းမြို့တော်ပါလမာယာရဲကိုဝင်လာပြီးကြားတဲ့ချီတဲ့ဒေတာကန်တွေကိုတပ်ပစ်နေတယ်လို့ပြောနေပါတယ်ဒီစစ်သွေးကြွားတွေကိုဘယ်လိုဟန်တားမလဲဆိုတဲ့ကိစ္စကတကဘာလုံးဝိုင်းဆွေးနွေးရတဲ့ကိစ္စတစ်ခုဖြစ်လာပါတ
ယ် Always been saying that
ကာတာနိုင်ငံဂျာယီဝင်ကြီးခါလစ်ဘင်မိုဟာမက်အယ်အာထီယာကလေကြောင်းကတိုက်ရုံလောက်နဲ့မလုံလောက်ဘူးဆိုတာကျွန်တော်တို့အမြဲတမ်းပြောနေခဲ့တာပါလို့ပြောသွားခဲ့တာပါဒီလိုအခြေအနေမှာအမေရိကန်ပြည်ထောင်စုအနေနဲ့အီရတ်နဲ့ဆီးရီးယားကိုမြေပြင်တပ်တွေဆီလွှတ်ရေးဖိအားပေးမှုတွေလည်းရှိနေပါတယ်။ဒါပေမဲ့လည်းသမ္မတဥပမာအစိုးရကရောအမေရိကန်ပြည်သူအများစုကအကုန်ကြားနဲ့ပေးဆက်မှုများမဲ့နောက်ထပ်စစ်ပွဲတစ်ခုကိုမထောက်ခံကြတော့ပါဘူး။ Republican လွှတ်တော်အမတ်တွေကတော့ ISIS စစ်သွေးကြွတွေကိုနေနေရေးမှာသမ္မတဥပမာဘက်ကမဟာဗျူဟာအားနည်းတယ်ဆိုပြီးဝေဖန်ပါတယ်။ Arizona ပြည်နယ် Republican ထက်လွှတ်တော်အမတ်John McCain ကအခုလိုပြောပါတယ
် Reports are now in Palmyra they're executing people and leaving
Syria နိုင်ငံ Palmyra မြို့ကရတဲ့တရင်တွေအရသူတို့ကလူတွေကိုတတ်ပြီးလမ်းပေါ်မှာအလောင်းတွေကိုပစ်နေပါတယ်ဒီအချိန်မှာ American ပြည်ထောင်စုကတော့ကျွန်တော်တို့ရင်ဆိုင်နေရတဲ့အကြီးဆုံးအန္တရာယ်ကရာသီဥတုပြောင်းလဲမှုပါဆိုပြီးပြောနေတာပါ
American ကာကွယ်ရေးဝန်ကြီးရဲ့ Ashton Carter ကတော့ ISIS တွေနဲ့တိုက်ပွဲကြားမှာလက်နက်ကြီးတွေကိုခြံခဲ့ပြီးရေမဆိုင်မဲထွက်ပြေးလာခဲ့တဲ့ Iraq တပ်ဖွဲ့ဝင်တွေကိုအပြစ်တင်ပြောပါတယ်အီရတ်ဝန်ကြီးချုပ်ဟိုင်ဒါ LFD ကတော့ ISIS အဖွဲ့တွေကိုပြန်မောင်းထုတ်ပါမယ်ဆိုပြီးအခုလိုကတိပေးပြောနေတာပါ
I can assure you we can bring it
ကျွန်တော်တို့အမခံပါတယ်ကျွန်တော်တို့ပြန်ပြီးသိမ်းပါပါကျွန်တော်ပြောတာကရပ်ပိုင်းအတွင်းမှာပါဆိုပြီးအီရတ်ဝန်ကြီးချုပ်ကအမခံပြောနေတာပါအနောက်နိုင်ငံတွေမှာအားလုံးလက်ခံသဘောတူထားတာကတော့ ISIS စစ်သွေးကြွတွေကိုချိန်မုံဖို့ပြည်ပြည့်စုံတဲ့မဟာဗျူဟာကစီရေးအရာထိုးစစ်ဆိုတာပါပဲတခြားလက်ခံထားတဲ့မဟာဗျူဟာတွေထဲမှာတော့အရှေ့လေပိုင်းဒေသကခွဲထွက်လာတဲ့ပြည်ပဥစုတွေအထူးသဖြင့်အာရရှင်ဆန်ဆန်အုပ်ချုပ်ရေးနဲ့ရဲစက်တဲ့ဆွေးရောက်ဖွဲ့တွေကြားပြည်သူတွေပြိမ့်မိနေတဲ့စီးရီးယားနိုင်ငံအတွင်းကခွဲထွက်လာတဲ့ပြည်ပဥစုတွေနဲ့ဆွေးနွေးဖို့ဖြစ်ကြောင်းပါခင်ဗျာ
ကိုသိန်းထိုင်ဦးပါရှင်အင်္ဂါနေ့ညနေပိုင်းစီစဉ်တွေမကြခင်ပြီးဆုံးတော့မှာပါခုနောက်ဆုံးကြာရှိနေတဲ့အချိန်တွင်သတင်းချင်းချုပ်ကိုမခင်ဖြူထွေးကပြောပြပါအောင်ရှင်
ခနိုင်ငံနဲ့ကယ်လီယံမလေးရှားနယ်စပ်မှာလူကုန်ကူးသူတွေတုံးခဲ့တဲ့တောဝစခန်းတစ်ခုထဲမှာဆွေးမြေ့နေပြီဖြစ်တဲ့လူသေးအလောင်း100ကျော်ကိုမလေးရှားအာဏာပိုင်တွေကရှာတွေ့ခဲ့ပြီးတဲ့နောက်တနင်္လာနေ့မှာပဲတူဖော်မှုတွေစလုပ်ခဲ့တယ်လို့မလေးရှားရဲ့ရာရှိတွေကပြောပါရယ်ဒီလူတွေဘာကြောင့်အဲ့ဒီနေရာမှာတည်ခဲ့ကြတယ်ဆိုတာကိုမသိရသလိုယောဂဗေဒပညာရှင်တွေနဲ့အလောင်းတွေကိုစစ်ဆေးသွားမယ့်အကြောင်းပက်ဒန်ဘက်ဆန်မျိုးကရဲရာရှိချုပ်ကပြောပါရယ်ရှင်တခါရှေ့တောင်အာရှပင်လယ်ပြင်မှာလူမကူကူးသူတွေစွန့်ပစ်တာကိုခံရတဲ့ဒီရွှေပြောင်းဝင်ရောက်သူတွေကိုရှာဖွေဖို့အမေရိကန်ပြည်ထောင်စုကကင်းထောက်လေယာဉ်တွေစတင်ကူညီနေပါပြီ။ပင်လယ်ပြင်မှာကင်းထောက်တဲ့အစီအစဉ်တွေကိုမလေးရှားအနောက်ဘက်ဒီကမ်းလွန်ဒေသမှာတနင်္ဂနွေနေ့ကစခဲ့တာလို့ထိုင်းနိုင်ငံမှာရှိတဲ့အမေရိကန်တန်ယုံက VOA ကိုပြောဆိုခဲ့တာပါ။ကင်းထောက်လေယာဉ်ပြန်တပ်မှုနဲ့ပတ်သက်တဲ့အသေးစိတ်ကိုတန်ယုံကမပြောပေမဲ့လို့ဒီဒေသတွင်းအစိုးရတွေညှိနှိုင်းပြီးတော့ဆောင်ရွက်ခဲ့တယ်လို့ပြောပါရရှင်။တခါအီရတ်နိုင်ငံအနောက်ပိုင်းအန်ဘာပြည်နယ်ကို IS Islamic စစ်သွေးကြွတွေလက်ထက်ကနေပြန်လည်သိမ်းယူနိုင်ဖို့အတွက်စစ်စင်ရေးတရက်ဆင်နွှဲနေတဲ့အကြောင်းအီရတ်ဆိုရကပြောပါရယ်အန်ဘာပြည်နယ်မြို့တော်ရောမာဒီကို Islamic စစ်သွေးကြွတွေကသိမ်းပိုက်ခဲ့ပြီးတဲ့သတင်းနှစ်ပတ်နေပါအကြာမှာအစိုးရရုပ်သံဌာနကနေဒီကနေ့ပဲအဲ့လိုကြေညာသွားတာပါရှင်အိန္ဒိယနိုင်ငံမှာတော့အပူလိုင်းဖြတ်တန်းရာကလူပေါင်း900ကျော်တိတ်ဆုံးခဲ့ရပြီဖြစ်တယ်လို့ရှေ့လာမဲ့ရက်တွေအတွင်းမှာလည်းအပူချိန်ဟာများလာနိုင်မယ်လို့မူလဝဒပညာရှင်တွေကခန့်မှန်းနေတာကြောင့်အခြေအနေဟာပိုပြီးတော့ဆိုးလာနိုင်ပါတယ်တိတ်ဆုံးသူအများစုကတော့အနောက်တောင်ပိုင်းကအထာပရာဒိရှ်နဲ့တယ်လီဂရမ်ပြည်နယ်တွေမှာဖြစ်ပါရယ်ရှင
်တရင်ချင်းချုပ်ကိုမှခင်ဖြူထွေးကကြေညာပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျိုဇက်ဂိလ်ဖြစ်ပါတယ် VOA American အသံညနေဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00နာရီခွဲကနေ9:00နာရီထိလိုင်းတိုမီတာ71.25ရောကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမရှင်လန်းပါစေရှင် VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမအနံလောပါ
This program has come to you from the Voice of America, Washington.